88မျိုးဆက်ကောင်းဆောင်ကိုချင်မီနဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်အမတ်ဟောင်းကိုဖြူးစီရတော်အပါဝင်၄ယောက်ကိုနောက်ဆုံးအဆင့်တည်တံ့အတည်ပြုထားတာနဲ့ပတ်သက်လို့အာဆီယံလက်ချောက်ဥက္ကဋ္ဌစီမှာရှင်းလင်းချက်ပေးပို့လိုက်တဲ့အကြောင်းမြန်မာစစ်ကောင်စီက VOA ကိုပြောပါသေးတယ်
။ကျွန်တော်အနေနဲ့ကတော့ဒီတည်တံ့ချမှတ်မှုနဲ့ပတ်သက်ပြီးကျွန်တော်သတင်းစာရှင်းလင်းဟိုသတင်းစာရှင်းလင်းပုံမှာတချင်းချိုးမီဒီယာလည်းပြောပြတာဖြစ်တယ်။အဲသူတို့ရဲ့ကြီးလွန်ခဲ့တဲ့ပြစ်မှုတွေရတောင်းရရတာဖြစ်တယ်။အေးဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့လည်းသူတို့ပြစ်မှုခဲ့တဲ့ဆောင်ရွက်ခဲ့တဲ့ပြစ်မှုတွေအဲသူတို့ဒလန်တို့ဆွဆဲပြီးတတ်ဖြတ်ခဲ့တဲ့လူကြီးစီစဉ်ခဲ့တဲ့ဟာတွေလက်နက်ခဲယမ်းတွေပံ့ပိုးပေးခဲ့မှုတွေဟာနဲ့ပတ်သက်ပြီးအထောက်အထားတွေပေါ့နော်အထောက်အထားတွေသက်သေညာအထောက်အထားတွေကိုကျွန်တော်တို့ကမ္ဘောဒီးယားဝန်ကြီးချုပ်စီကိုဒါ7ရက်နေ့စနေနေ့ပေါ့နော်7ရက်နေ့ညကကျွန်တော်တို့ဒါအထုံးနေပေးလိုက်ပါပြီ
အတိုက်ခံတွေကိုတည်တံ့စီးမှုပြင်ဆင်နေရကိုပြန်စဉ်းစားဖို့အာဆီယံဥက္ကဋ္ဌကမ်ဘောဒီးယားဝန်ကြီးချုပ်ကစစ်ကောင်စီကိုပြီးခဲ့တဲ့ရက်ပိုင်းကပဲတောင်းဆိုခဲ့ပါတယ်။ဒီတည်တံ့အမိန့်ချထားတာကိုလက်တွေ့လှုပ်ဆောင်မယ်ဆိုရင်တော့နိုင်ငံတကာမှာကြေကြေပြတ်ပြတ်ဆန့်ကျင်တုံ့ပြန်မှုတွေဖြစ်ပေါ်လိမ့်မယ်ဆိုပြီးတော့လေဝန်ကြီးချုပ်ဟွန်ဆန်ကထောက်ပြထားခဲ့ပါတယ်။အလားတူပဲတရုတ်နိုင်ငံကကိုချီမီနဲ့ကိုဖြိုးစီယာတို့ရောအမှုကိစ္စအတွက်ချောင်းဝင်ပြောဆိုတာမျိုးရှိရဲဆိုတဲ့သတင်းတွေထွက်ပေါ်နေရတဲ့ပတ်သက်လို့တော့သူ့အနေနဲ့သိရှိထားခြင်းမရှိတဲ့အကြောင်းဗိုလ်ချုပ်ဆောင်မင်းထွန်းကတုံ့ပြန်ခဲ့ပါတယ်။ကိုကြည်မီနဲ့ကိုဖြိုးစီရတော်အပါဝင်စစ်အာဏာရှင်စက်ကြီးလှုပ်ဆောင်သူတွေကိုတည်တံ့စီရင်ဖို့စီစဉ်နေဆိုတဲ့ကိစ္စဟာစစ်ကောင်စီရဲ့လူခွင့်ရေးနဲ့တရားဥပဒေစိုးမိုးရေးပေါ်မှာကိူးမဆိုင်ဘူးဆိုတာကိုထောက်ခံပြထပ်မံပြသလိုက်တာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနကလည်းတွစ်တက်လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။